ဓမ္မပြည်မှာတစ်တော့ပြုံးတိမှုများလုံးတဲ့အတွက်လက်ရှိဗန္ဒယင်းနဲ့မှာတစ်လုံးထုတ်လုပ်မှုကိုတပြည်လုံးမှာခိတ္တရက်ဆိုင်ပြီးဘကိုးယုံမှမှာတော့ဆယ်နှစ်ရက်ဆိုင်မယ်ဆိုတဲ့သတင်းကိုဇူလိုင်လကသတင်းမီဒီယာတွေမှာပေါ်ပြကြပါတယ်။မီလာမှာကျင်းပတဲ့တစ်လုံးငန်းဌာနအလုပ်ရုံဆွေးနွေးပွဲမှာကျွန်းပင်1000နီးပါးသာရှိတော့တယ်ဆိုတာမို့ကျွန်းနဲ့တစ်မှာထုတ်လုပ်မှုကိုတစ်နှစ်ရက်ဆိုင်တာဖြစ်ပေါ်ရပါတယ်။ဒါပေမဲ့ဒီလိုရက်ဆိုင်လိုက်ုံနဲ့တစ်တော့ပြုံးတီးမှုကိုဟန်တားနိုင်ပါမလားဆိုပြီးဆွေးနွေးကြပါတယ်။အရင်ကလည်းဒီလိုရက်ဆောင်ကြဘူးပြီမဲ့တော့ပြုံးမှုကိုမဟန်တားနိုင်ပါဘူး။2012ကစပြီးကျွန်းတစ်ထုတ်လုပ်မှုကို15ရာခိုင်နှုန်းတက်မာကို20ရာခိုင်နှုန်းရှော့ချဖို့အစိုးရကကြိုးပမ်းခဲ့တယ်လို့ဆိုပါတယ်။ဘကိုးရုံးမှတစ်တော့ကြိုးဝိုင်းပြီးမှကျွန်းတစ်ထုတ်ယူမှုကို90ရာခိုင်နှုန်းရှော့ချပြီးတက်မာကို30ရာခိုင်နှုန်းအထိရှော့ချတယ်လို့သိရပါတယ်။ဒါပေမဲ့တော့ပြုံးတဲ့ပမာဏကတော့အများအားတိုးပွားနေပါတယ်။ဈေးခွက်စနစ်စတင်စဉ်ကတိုင်းပြည်ဧရိယာ60ရာခိုင်နှုန်းကိုတစ်တော့ဖုံးလွှမ်းခဲ့ရာကဦးသိန်းစိန်အစိုးရတက်လာချိန်မှာတစ်ဖုံးတဲ့ဧရိယာက58ရာခိုင်နှုန်းအထိကျဆင်းလာပါတယ်။မနေ့ကတော့52ရာခိုင်နှုန်းအထိရော့ကျသွားပါတယ
်။ဒါပေမဲ့တိုင်းပြည်ဧရိယာ27ရာခိုင်နှုန်းကသာတောကောင်းဖြစ်ပြီးတောပြက်က27ရာခိုင်နှုန်းရှိပါတယ်။မြမတစ်တော်ကိုတောကောင်းတောပြက်နဲ့တောနေဆိုပြီး၃မျိုးခွဲခြားထားပါတယ်။နေအောင်ကြီးမဝင်နိုင်လောက်အောင်တည့်ရွက်တွေပိတ်နေတဲ့တောကိုရွက်အုပ်ပိတ်တစ်တော်သို့မဟုတ်တောကောင်းလို့ခေါ်ပါတယ်။ရွက်အုပ်တိတ်တိမှု40ရာခိုင်နှုန်းကျော်ရင်တောကောင်းလို့သတ်မှတ်ပါတယ်။ရွက်အုပ်သိပ်ပြီးမှု30နဲ့40ရာခိုင်နှုန်းကြားမှာရှိရင်ရွက်အုပ်ပွင့်တစ်တော်သို့မဟုတ်တောပြက်လို့ခေါ်ပါတယ်တစ်ထုတ်ယူမှုများလာရင်တောကောင်းဟာတောပြက်ဖြစ်သွားပါတယ်ရွက်အုပ်သိပ်ပြီးမှု10ရာခိုင်နှုန်းအောက်ကတောကိုတောင်ရတစ်တော်သို့မဟုတ်တောနေလို့သတ်မှတ်ပါတယ်တိုင်းပြည်ဧရိယာ22ရာခိုင်နှုန်းဟာတောနေတွေဖြစ်ပါတယ
်မြမပြည်အကြောင်းပြောရင်တစ်တော်မပါရင်မပြီးပါဘူးစီးပွားရေးနိုင်ငံရေးနဲ့တစ်တော်ဆက်ဆက်နေတာရှိခဲ့ကြတဲ့ကဖြစ်ပါလေ။ဗမာပြည်လက်ထက်ကစပြီးဒီကနေ့အထိအစိုးရကိုတော်လှန်ပုန်ကန်သူတွေဟာတောထဲမှာပုံအောင်ခုံလုံကြတာမို့တောခုတယ်ဆိုတဲ့စကားပေါ်ပေါက်လာပါတယ်။တစ်တော့ဟာအဓိကကျတဲ့သဘောတင်ဇတ်တပစ္စည်းဖြစ်တာကြောင့်အစိုးရရောတိုင်းသူပြည်သားရောလက်နက်ကင်အုပ်စုတွေရောအသုံးပြုကြပါတယ်။တစ်တော့အသုံးပြုမှုနဲ့ပတ်သက်ပြီးအစိုးရနဲ့ဒေသခံပြည်သူလူထုထိတ်တိတ်တွေ့တဲ့အစဉ်အလာတွေအများကြီးရှိပါလေ။တစ်တော်ဌာနကိုအင်္ဂလိပ်က1856ခုနှစ်မှာတည်ထောင်တော်မူနှစ်ပေါင်း160တတန်းရှိတဲ့ဌာနဖြစ်ပါတယ်။အဆက်မပြတ်တစ်ထုတ်ယူနိုင်ရင်ဟာအင်္ဂလိပ်အစိုးရရဲ့တစ်တော်လမ်းစဉ်ဖြစ်ပါတယ
်။ကျွန်းပင်ကိုဘရင်ပစ္စည်းအဖြစ်မြမမင်းကသတ်မှတ်တယ်လို့အင်္ဂလိပ်ကလည်းအစိုးရပိုင်ဖြစ်သတ်မှတ်ပါတယ်။ကျွန်းတစ်ကိုလူသလောက်အမြဲတမ်းရနိုင်အောင်နဲ့တော်မပြုံးအောင်ဘယ်လိုလုပ်ရမလဲဆိုတာကိုအင်္ဂလိပ်ကအဓိကထားပါတယ်။ဒါကြောင့်ကျွန်းပင်စိုက်ပျိုးရေးနဲ့ကျွန်းတော်ထိန်းသိမ်းရေးဟာတစ်တော်ဌာနရဲ့အဓိကလုပ်ငန်းဖြစ်လာပါတယ်။အင်္ဂလိပ်ကကျွန်းတော်အားလုံးကိုကျိုးဝိုင်းတစ်တော်လှုပ်ပစ်လိုက်ပါတယ်။တစ်တော်ကျိုးဝိုင်းတွေကိုအကွက်ချပြီးဘယ်အကွက်ကစခုတ်မယ်ဆိုတာကို1920မှာစီမံကိန်းချပြီးစတင်လုပ်ကင်ပါတယ်။ဒါကိုရွေးချယ်ခုတ်လှဲစနစ်လို့ခေါ်ပါတယ်။ကျွန်းတော်ကိုအလုတ်တိုက်နဲ့ဖွဲ့ပြီးအစီအစဉ်လိုက်တစ်ခုတ်နီးဖြစ်ပါတယ်။ခုတ်ကွက်စင်အတိုင်းတစ်ထုတ်ယူရင်တော်မပြုံးပဲအမြဲတမ်းထုတ်ယူနိုင်အောင်အင်္ဂလိပ်ကျင့်သုံးတဲ့နည်းဖြစ်ပါတယ
်။စီအစိုးရအဆက်ဆက်ဟာတစ်လုံးရောင်းစားဖို့သာစိတ်ဝင်စားပြီးတစ်တော်ပြုစုပြုထောင်ရေးတဲ့ထိမ့်သိမ်းရေးကိုလက်လူရှုတာကမရပါနဲ့။တိုင်းသားလက်နက်ကင်ကလည်းတစ်တော်နဲ့ရံပုံငွေရှာဖို့ကြိုးပမ်းပါလေ။1990ပြည်လုံးနှစ်တွေမှာကိုတူလေးတစ်တော်ဌာနမှာအမှုတန်း900လောက်ရှိပါလေ။စီအစိုးရလက်ထက်မှာထိုင်းနဲ့တရုတ်ကုမ္ပဏီကိုတစ်ထုတ်ခွင့်ပေးလိုက်တာဟာတော်ပြုံးရတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်ပါတယ်1994မှာတစ်မောင်ခိုမှုနဲ့စစ်ဘုတရားကြောထောင်ကျသွားပါတယ်မနစ်ကတော့တရုတ်ပြည်သား150ကျော်တစ်ခိုးထုတ်မှုနဲ့ထောင်ကျပြီးမှပြန်လွှတ်ပေးလိုက်ပါတယ်ဒီနှစ်ထဲမှာတစ်ခိုးမှုပေါင်း2000ကျော်ရှိပါတယ်စစ်အစိုးရတက်မလာမီပြည်တွင်းပြည်ပကုမ္ပဏီတွေကိုတစ်ထုတ်ခွင့်ပေးခြင်းကစပြီးမြမတစ်တော်ပြုံးတည်လာပါတယ်အခုတော့ဒီကိစ္စကိုပြည်သူလွတ်တော်မှလည်းဆွေးနွေးတော်ကိုတွေ့ရပါတယ်။ချင်းစောခေါ်လက်ကင်ဆက်လွှာကိုအလွဲတကူဝယ်ယူနိုင်တာဟာလေတော်ပြုံးမြန်ရတဲ့အကြောင်းရင်းဖြစ်တယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါ်ရင်မင်းလှိုင်ကဆိုပါတယ်။အင်ဂျင်900ရှိတဲ့ရွာမှာချင်းစောဆက်လွှာ100လောက်ရှိပါတယ်တဲ့။ဒီကိစ္စနဲ့ပတ်သက်ပြီးဥပဒေပြဋ္ဌာန်းထားပြီးမှလက်တွေ့ကျင့်သုံးတဲ့ဘက်ကအားနည်းနေတာထင်ရှားနေပါတယ်ခင်ဗျာ။